COVID-19 ကူးစက်ရောဂါဖြစ်ပွားပုံနဲ့ကိုင်းတွယ်ပုံတွေအပေါ်အမေရိကန်နဲ့တရုတ်ထိပ်တန်းတာဝန်ရှိသူတွေအကြားအပြန်အလှန်ဖြစ်တင်ပြောဆိုနေကြပါတယ်။ Coronavirus ဝူဟန်မြို့တပ်ခွဲကန်းကထွက်လာတယ်လို့ပြောနေတဲ့အမေရိကန်နိုင်ငံသားဝန်ကြီး Mike Pompeo ဟာနိုင်ငံရေးကစားနေတာဖြစ်တယ်လို့တရုတ်ဘက်ကစွပ်စွဲနေသလိုဝန်ကြီး Pompeo ကလည်း COVID-19 သတင်းအချက်အလက်တွေမျှဝေပေးဖို့တရုတ်နိုင်ငံကိုတောင်းဆိုနေပါတယ်။ City Sign ရဲ့သတင်းလွှာကိုပြောပြပါမယ်။ COVID-19 ရောဂါဝူဟန်မြို့မှာစဖြစ်ခဲ့တယ်ဆိုတဲ့အချက်ပေါ်မှာတော့နှစ်ဖက်သဘောကွဲလဲတဲ့ပုံမပေါ်ပါဘူး။ဒါပေမဲ့ဘလို့ဖြစ်ခဲ့တယ်လဲဆိုတဲ့အချက်ပေါ်မှာတော့သဘောကွဲလဲနေကြပါတယ်။ဒီ virus ဝူဟန်တခွဲကန်းကပေါက်ဖွားလာတဲ့အထောက်အထားတွေတပုံကြီးရှိရဲဆိုပြီးဝန်ကြီးပုံပီကိုပြောခဲ့တဲ့အချက်ကိုသတင်းတောက်တွေကမေးတော့
Here's how this could get solved really quickly.
ဒီစားလို့တကယ်ပဲမြန်မြန်ဖြေရှင်းနိုင်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကကြေပြေးထားတဲ့အတိုင်းဖွင့်လင်းမြင်သာစွာနဲ့ဖွင့်ပေးမယ်ဆိုတော့ရေရွရှင်းရှင်းလောက်ဆရာရှိတာတွေကိုတရုတ်ကွန်မြူနစ်ပါတီကလုပ်ပေးနိုင်ပါတယ်။ဒီလိုကာယယောဂမျိုးမထိန်ချုပ်နိုင်လောက်အောင်နောက်မဖြစ်စေဖို့တခြားကမ္ဘာနိုင်ငံတွေလုပ်နိုင်တဲ့အရာမျိုးပါ။တစ်ချိန်တည်းမှာပဲဘီဂျင်းမြို့မှာလည်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကပုံပီယိုရဲ့စကားဟာပြည်တွင်းနိုင်ငံရေးကစားဖို့လုပ်နေတာပါလို့ပြန်ပြီးဆက်ဆွဲလိုက်ပါတယ်။
彭妙先生反复的讲，但他就拿不出证据来。
Mr. Pompeo 个 virus 是怎么个？看他表现吧嘞。他比咩？他他来的卡嘛没表不？他个西嘛没西啦？他个这边人家说的呢，这边人家专业的留洋没给啥吧？人家一他妈的呢，比如人家一对，人家表叔你家的什么都不留话嘞，留表个呀？ဝါချုံရင်းနာပြောတယ်ဂျာမနီ၊ဗြိတိန်နဲ့အော်စတြေးလျနိုင်ငံတို့ပါဝင်တခြားကမ္ဘာနိုင်ငံတွေကတော့ဝူဟန်မှာကူးစက်မှုဖြစ်ခဲ့တဲ့အချက်လက်တွေကိုပို့ပြီးသိတင်နေပါတယ်။သိက္ကပညာရှင်တွေပြောတာကိုတရုတ်ကခွင့်ပြုတင်တယ်လို့ဝန်ကြီးပုံပီယိုကပြောပါတယ်
။ And it is still refusing to share the information we need to keep people safe.
လူတွေဘေးရန်ကင်းရှင်းဖို့ကျွန်တော်တို့လိုအပ်တဲ့သတင်းအချက်လက်တွေကိုတရုတ်နိုင်ငံကပေးဖို့ငြင်းဆန်နေပါတယ်။ virus နဲ့ဆိုင်တဲ့ဓာတ်ကွဲနမူနာတွေ၊သုတေသနပြုထားတာတွေ2019ဒီဇင်ဘာလတုန်းကပြားလာခဲ့တဲ့လူနာတွေရဲ့အသေးစိတ်မှတ်တမ်းတွေလို့သတင်းချက်လက်တွေကိုလိုချင်ပါတယ်။ဒီ virus ကိုပထမဆုံးကူးစက်ခံရတဲ့လူနာအမှတ် 0 အကြောင်းသိကျင်သလားကျွန်တော်ကိုမင်းရင်တော့မေးတည်ကြရတော့မလိုပါဘူး။ပုံပီယိုကဒီလိုအချက်လက်တွေတောင်းပြီးပွင့်လင်းမြင်သာဖို့ပြောနေတာကနိုင်ငံရေးကြောင့်မဟုတ်ဘဲလူအသက်တွေကိုကယ်တင်ဖို့ပါလို့ပြောပါတယ်ခင်ဗျ။ကျွန်တော်ရဲမထုံးပါ။